ိုနာဗိုင်းရပ်စ်ရောဂါပိုးတွေတရုတ်ပြည်ဝူဟန်ကတဆင့်ကမ္ဘာကိုပြန့်နှံ့လာချိန်မှာထိန်းချုပ်ဖို့ခက်ခဲတဲ့ဒီရောဂါပိုးကိုတနိုင်ငံတစ်ဖွဲ့စည်းတဲ့ကနေပြီးတော့ဆောင်ရွက်လို့မရနိုင်တကမ္ဘာလုံးစုပေါင်းရင်ဆိုင်ဝိုင်းညဝန်းညမှဖြစ်မယ်ဆိုတာသိလာပါတယ်ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်မစ္စတာအန်တိုနီယိုဂူဒရက်စ်ကကမ္ဘာပေါ်မှာတိုက်ခိုက်နေကြတဲ့စစ်ပွဲတွေအလုံးရက်ပါအလုံးဝိုင်းပြီးတွန်းလှန်ကြပါစို့လို့မလ24ရက်နေ့ကတိုက်တွန်းလိုက်ပါတယ
် That is why today I am calling for an immediate global ceasefire
ဒါကြောင့်ဒီနေ့ကနေတောင်းဆိုပါတယ်တကွာလုံးကတိုက်ခိုက်နေတာတွေရပ်ပြီးတကွာလုံးဆိုင်ရာအပြစ်ခတ်ရက်စဲရစ်ကိုလွှတ်ရပါမယ်ဖြစ်နေတဲ့လက်နက်ကင်ပြည်ပခါတွေကိုရက်ရပါမယ်ပြီးတော့ကျွန်တော်တို့အသက်တွေအတွက်တကယ့်တိုက်ပွဲကိုဝင်ကြရပါမယ
်အခုလိုကုလသမဂ္ဂအထွေထွေတွင်းမှုချုပ်ကတိုက်တွန်းလိုက်တယ်လို့ပဲကဘာပေါ်ကတက်တန်းအရှိကြဆုံးပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံကလက်နက်ကင်ပြိပက်ကတွေဟာတဘာဝဘေးအန္တရာယ်ကြောင့်အဆုံးသတ်ဖို့ဖြစ်လာနိုင်တယ်လို့မျှော်လင့်သူတွေလည်းရှိပါတယ်။ NCA လက်မှတ်ထိုးထားတဲ့လက်နက်ကင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပအိုအမျိုးသားလူမျိုးရေးအဖွဲ့ PNL ကဒုတိယဥက္ကဋ္ဌခွန်မြင့်ထွန်းပြောပြတာကတော့အင်ဒိုနီးရှားနိုင်ငံကအာချီးပြည်နယ်ပြိပက်ကလိုမျိုးဥပမာပေးထားပါတယ်
။ဒါဒီနေ့ကျွန်တော်ကြုံတွေ့နေရတဲ့ကတ်ယောဂါဟာကဗမာပြည်အတွက်ကိုယ်တွေမဟုတ်ဘူးကျွန်တော်တကဘာလုံးအတွက်လည်းဖြစ်ပါတယ်အဲ့တော့တကဘာလုံးဖြစ်တဲ့အခါကျဒီလိုကတ်ယောဂါတွေကိုကျွန်တော်တို့အတူတူပူးပေါင်းကာကွယ်ရင်းနဲ့ကျွန်တော်တို့ရဲ့အချင်းချင်းကြားမှာရှိတဲ့နားလည်မှုတွေယုံကြည်မှုတွေခွင့်လွှတ်သီးခံမှုတွေလည်းရလိမ့်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်တယ်ဥပမာအနေနဲ့ပြောရရင်ကျွန်တော်အင်ဒိုနီးရှားအာချီးမှာဆူနာမီမဖြစ်ခင်တော့ညှိနှိုင်းလို့မရကြဘူးဆူနာမီကြီးဖြစ်သွားတဲ့အခါကျတော့အဲ့ဒီသဘာဝဘေးဒဏ်နဲ့ကတ်ဆိုးကြီးကြောက်ရွံ့လာတဲ့အခါမှာအဲ့ဒီကတ်ဆိုးကိုအတူတူပူးပေါင်းကာကွယ်ရင်းဒါရင်ဆိုင်ရင်းနဲ့ပဲဒီအာချီးမှာတော့ဒီအင်ဒိုနီးရှားအစိုးရနဲ့အာချီးလက်ကြငြင်းငြင်းဖြစ်စဉ်ကိုအောင်မြင်ဆောင်ရွက်နိုင်ခဲ့တာရှိပါတယ
်မြန်မာနိုင်ငံမှာအပိလ29ရက်နေ့ကကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ရေးအတွက်အစိုးရနဲ့အပြစ်ရတိုင်းရင်းသားတွေပါဝင်တဲ့ညှိနှိုင်းပူးပေါင်းရေးကော်မတီတစ်ခုကိုသမ္မတကဖွဲ့ထားပါတယ်ဒီအဖွဲ့မှာအမျိုးသားပြန်လည်သက်မြတ်ရေးနဲ့ငြင်းငြင်းရေးဘူ NRPC ကပုဂ္ဂိုလ်များနဲ့လက်မှတ်ထိုးထားတဲ့အဖွဲ့10ဖွဲ့အပြင်လက်မှတ်မထိုးရသေးတဲ့တာဟန်သားအဖွဲ့တွေကိုလည်းဖိတ်ခေါ်ထားပါတယ်။တကယ်ကတာဟန်သားလက်နက်ကင်တွေအနေနဲ့ဒီကော်မတီမဖွဲ့ခင်ကတည်းကသူတို့နယ်မြေတွေမှာယောဂါကာဝေးရေးနဲ့ပတ်သက်ပြီးအသိပညာပေးတာတွေဂိတ်ဖွင့်ပြီးစစ်ဆေးတာတွေစတင်နေပါတယ်။တကယ်ကတာဟန်သားလက်နက်ကင်နယ်မြေတွေမှာတပ်နိုင်ငံတွေကိုတွားပြီးအလွတ်လွတ်သူတွေပြန်ဝင်လာသူတွေများတာကြောင့်အခုလိုစစ်ဆေးမှုတွေပြုလုပ်နေရတာပါ။ရှမ်းပြည်မြောက်ပိုင်းမှာ RCSS SSC အဖွဲ့SSPP SSC အဖွဲ့ပို့ဒေတာမှာတော့ PNL မွန်ပြည်နယ်မှာမွန်ပြည်သစ်ပါတီကရင်ပြည်နယ်မှာ KNU အဖွဲ့အပြင် DKBA အဖွဲ့ပါဂိတ်တွေဖွင့်ပြီးဆောင်ရွက်နေတယ်လို့ဆိုပါတယ်သူတို့မှာအခက်အခဲတွေရှိသလိုအဓိကပြဿနာကတော့သူတို့ဂိတ်ဖွင့်ပြီးလုပ်ငန်းဆောင်ရွက်နေတဲ့တချို့နေရာတွေမှာတက်မတော်နဲ့ထိတ်တိုက်တွေ့ရတာပါအေပီလာကုံမင်းက KNU အဖွဲ့ဂိတ်ဖွင့်ထားတဲ့တထုံခရိုင်ဇင်းမတွေအရွာစစ်စည်ဂိတ်ကိုတမ်ရဘက်ကပိတ်ခိုင်းလို့ AP28 ရဲ့နေမှာပိတ်လိုက်ရတယ်လို့ KNU ဘက်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအရှိတောင်တိုင်းစစ်ဌာနတို့ကဘုံမူကြီးမောင်မောင်လက်ကတော့ဂိတ်ကိုပိတ်ခိုင်းနေဆိုတာမဟုတ်ပါဘူးခွင့်ပြုချက်လိုတယ်လို့ပြောပါတယ
်ချက်သိမ်းခိုင်းတာလည်းမဟုတ်ဘူးဗျလက်နက်ကိုင်ဖွဲ့တွေပါလာတဲ့အခါကျတော့ကျွန်တော် NCA မှာပါတဲ့လက်နက်ကိုင်ဆောင်ဝဲမရှိဘူးယူနီဖောင်းနဲ့ဝင်ဝဲမရှိတဲ့နေရာတွေကိုသူတို့ကဝင်လာတယ်ဒီကျမ်းမာရေးလုံဆောင်မှုတွေကအစိုးရကိုခွင့်ပြုချက်တင်ရမယ်အစိုးရရဲ့ခွင့်ပြုချက်ရပြီဆိုမှလုံတဲ့အရာတွေဖြစ်ပါတယ်ဗျာဒါကြောင့်သူတို့လုံချင်တယ်ဆိုရင်လည်းနေနေကန်တက်တွေကိုအကြောင်းကြားအစိုးရကိုခွင့်ပြုချက်ယူပြီးရင်လုပ်လို့ရပါတယ်ဗျာ
အလားတူပဲမေလ6ရက်နေ့ကဖာပွန်မြို့နယ်တဲကဂိတ်တစ်ခုကိုပိတ်ခိုင်းတာကြောင့် KNU နဲ့နေမြေကန်တက်ကြားပစ်ခတ်မှုတွေပါဖြစ်ခဲ့ရပါတယ်ဒီဖြစ်ရမျိုးတွေဟာတိုင်းရင်းသားလက်နက်ကင်တွေနဲ့တက်မတော်ကြားမကြာခဏကျင်းဝါတဲ့ပြဿနာဖြစ်တယ်လို့တိုင်းရင်းသားတွေကပြောပါတယ် PNL အဖွဲ့ဒုတိယဥက္ကဋ္ဌခွန်မြင့်ထွန်းပြောတာကတော့
အဲ့တော့ကျွန်တော်ဒီညမှာဟိုနေမြေတတ်မှတ်မှုတွေပေါ့နိနေမြေအပိုင်းခြားတတ်မှတ်မှုတွေဆိုတဲ့ဟာလည်းကျွန်တော်တို့ကြားမှာ NC မှာလက်မှတ်ရေးထိုးတာပြီးနောက်ပိုင်းမှာလည်းပဲဒီသက်ဆိုင်ရာနေမြေလိုက်တတ်မှတ်မှုတွေမျိုးတွေမှာလည်းရှင်းရှင်းလင်းလင်းမရှိသေးတာပါပဲနောက်တစ်ခုကဒီအောက်ခြေမှာပူပေါင်းဆောင်ရွက်ဖို့ဟာကိုလည်းပဲအထက်ဆိုင်ရာအဖွဲ့အစည်းတွေမှာအစဉ်အဆက်ကနေပြီးတော့တောင်းခံပြီးတော့စုဖွဲ့တာမျိုးတွေကလည်းလက်တွေ့အဖြစ်ကမရှိခဲ့
ဒီပြဿနာဟာ NCA စာချုပ်ကအဓိကလိုအပ်ချက်လို့သုံးသပ်ပါတယ် NCA မှာဖြည့်ဆွက်စရာတွေအများကြီးရှိသေးတယ်လို့လည်း NCA လက်မှတ်မထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်နောက်တစ်ခုကတော့ တိုင်းသားလက်နက်ကင်တွေနဲ့အစိုးရတပ်မတော်ဂျာမာယုံကြည်မှုတိဆောက်တာအခြေအနေဘယ်လိုရှိနေလဲဆိုတာလဲမေးစရာပါလက်ရှိမှာအစိုးရကကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာတိုင်းသားလက်နက်ကင်တွေနဲ့လက်တွဲဆောင်ရွက်မယ်ဆိုတဲ့မူဝါဒအပေါ်မှာတပ်မတော်ရဲ့သဘောထားကိုမေးမြန်းရမှာတော့တပ်မတော်သတင်းမှန်ပြန်ကြားရေးကဘုံမှုချုပ်ဇော်မင်းထွန်းကဒီကိစ္စဟာအမျိုးသားရေးကိစ္စဖြစ်တာကြောင့်လှုပ်သွင်းလှုပ်ထိုက်တာမှန်သမျှကိုလုပ်ပါမယ်လို့ RFA ကိုဖြေကြားသွားပါခင်ဗျာ။